မတ်စစ်သွေးကြွအဖွဲ့ဟာဒီနောက်ဆုံးကြံအချိန်အထိကိုရှော့ပေါ့မှုတွေရအောင်လုပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆက်ဆွဲပြီးတော့ဒီဂါဇာကမ်းမြောင်ဒေသမှာအပြစ်ခတ်ရဆိုင်သဘောတူညီချက်ကိုအတည်ပြုဖို့အတွက်ရွှေ့ဆိုင်းလိုက်ပါတယ်သဘောတူထားတဲ့အချက်အားလုံးကိုစစ်သွေးကြွအဖွဲ့ဘက်ကလက်မခံသေး၍ဒီသဘောတူညီချက်ကိုတရားဝင်လက်ခံဖို့အတွက်အစ္စရေးအစိုးရအဖွဲ့အစည်းအဝေးလုပ်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောကြားခဲ့ပါတယ်။ဟာမတ်စ်ဘက်ကအလျှော့ပေးမှုတွေရဖို့နောက်ဆုံးအချိန်ထိလုပ်နေတယ်လို့ဝန်ကြီးချုပ်ရွရွထုတ်ပြန်ချက်မှာဖော်ပြပါတယ်။ဘာတွေလဲဆိုတာကိုတော့အတိအကျပြောချင်မရှိပါဘူး။ပုံထုနေညာဘက်ကရရှိခဲ့တဲ့ဒီအပြစ်ခတ်ရဆိုင်သဘောတူညီချက်ကိုအစ္စရေးအစိုးရဘက်ကတရားဝင်အတည်ပြုဖို့အတွက်ဒီနေ့မနေ့ပိုင်းဝန်ကြီးအဖွဲ့အစည်းအဝေးလုပ်မယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုတော့ဒီအစည်းအဝေးနောက်ဆုတ်သွားတာဖြစ်ပါတယ်။လာနေချီကျိုးပန်းညှိနှိုင်းခဲ့ပြီးတော့မနေ့ကရရှိတဲ့အဆင့်30ပါအပြစ်ရသဘောတူညီမှုကိုအပြစ်အဝအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့တနင်္ဂနွေနေ့မှစတင်အသက်ဝင်မှာဖြစ်ပါတယ်။ဒီကနေ့ကြာသပတေးနေ့အထိအစ္စရေးစစ်တပ်ဘက်ကဂါဇာကမ်းမြောင်ဒေသကိုလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာကြောင့်ပါလက်စတိုင်း80ထက်မနည်းသေဆုံးတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကဒီဟာမတ်အဖွဲ့အစည်းမှတရင်6ပတ်ကြာအပြစ်ရသဘောတူညီချက်ဟာ15လကြာနေပြီဖြစ်တဲ့စစ်ပွဲတွေကိုရပ်ဆိုင်းထားနိုင်ဖို့ဖြစ်ပါတယ်။ဟာမတ်တို့ဖန်ဆီးထားတဲ့အစ္စရေးတစားကံတွေကိုပြန်လွှတ်ပေးရင်းနဲ့အစ္စရေးတို့ဖန်ဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားယာနဲ့ချီပြန်လွှတ်ပေးရေးလဲသဘောတူညီချက်ထက်မှထည့်သွင်းထားပါတယ်။သဘောတူညီချက်ပထမအဆင့်မှာတော့ဂါဇာမှာ42ရက်အပြစ်ခတ်ရဆဲထားမှဖြစ်ပြီးတော့အစ္စရေးတစားကံ33ရောက်ကိုဟာမတ်ကပြန်လွှတ်ပေးရမှာဖြစ်ပါတယ်ရှင်။